တရုတ်နိုင်ငံဟူပေပြည်နယ်ကျင်းထောင်တဲ့ကမြန်မာနိုင်ငံသားနှစ်ဦးကိုဗစ် -19 ကူးစက်ခံနေရတဲ့အကြောင်းအကျဉ်းထောင်စီမံခန့်ခွဲရေးဌာနကမြန်မာတိုင်ရုံကိုအကြောင်းကြားလာပါတယ်။မူရစေဝါမှောင်ခိုမှုနဲ့အကျဉ်းချခံထားရတဲ့အဲ့ဒီနှစ်ယောက်တကယ်ပဲမြန်မာနိုင်ငံသားဟုတ်သလားဆိုတာစီစစ်နေတဲ့အကြောင်းမြန်မာတိုင်ရုံတာဝန်ရှိသူကပြောပါတယ်။ဒါအပြင်နေရက်ပြောင်းခြင်းလို့မြန်မာတိုင်ရုံကိုဆက်သွယ်လာတဲ့တရားမဝင်အထောက်ထားမဲ့အလုပ်လုပ်နေကြသူတွေကိုပြန်ပို့ပေးနေတာလေ154ဦးအထိရှိသွားပြီလို့ဆိုပါတယ်။ပြေဆောင်ကို VOA မြန်မာပိုင်းသတင်းတောက်စုစုကပြောပြမှာပါရှင
်။ဝိရစေဝါမှောက်ခိုးရောင်းဝယ်မှုနဲ့တည်ယူပို့ဆောင်ရေးပြမှုတို့ကိုကျူးလွန်လို့တရုတ်နိုင်ငံဟူပေပြည်နယ်အကျဉ်းထောင်မှာထောင်ချနေတဲ့မြန်မာနိုင်ငံသားနှစ်ဦးမှာကိုဗစ် -19 ကူးစက်ခံနေရပြီးသူတို့ကိုဆေးရုံမှာပုံမှန်ဆေးဝါးကုသပေးနေတယ်လို့အကျဉ်းထောင်စီမံခန့်ခွဲဌာနကမြန်မာတိုင်ရုံးကိုမနေ့ကဖုန်းတဟူးနေ့မှာအကြောင်းကြားလာပါတယ်။ဟူပေပြည်နယ်အကျဉ်းထောင်စီမံခန့်ခွဲရေးဌာနရဲ့အကြောင်းကြားစာမှာတော့အဲ့ဒီနှစ်ဦးကိုမြန်မာနိုင်ငံသားလို့ဖော်ပြထားပေမဲ့ဒါကိုအတည်ပြုဖို့လိုတာကြောင့်စီစဉ်နေတယ်လို့ပေချင်းမြို့အခြေဆိုင်မြန်မာတိုင်ရုံးတာဝန်ရှိသူကပြောပါတယ်
သူတို့ကတော့မြန်မာနိုင်ငံသားလို့ဖော်ပြထားပါတယ်ဒါမှမဟုတ်ကျွန်တော်တို့ကဒါလေးနည်းနည်းပြန်ပြီးအတည်ပြုဖို့လိုလို့အတွက်ကျွန်တော်တို့မြန်မာနိုင်ငံသားဆိုသူဆိုရဲ့ကျွန်တော်တို့တုံးထားတာပါဗျာကျွန်တော်တို့ရခိုင်အတွေ့အကြုံတွေရပါနော်သူတစ်ခါလေသူတို့ဖမ်းငံကြည့်တဲ့ခါလေးကိုသူအကြောင်းကြားတာရှိပါတယ်ဗျာအကြောင်းကြားတာရှိတဲ့အချိန်မှာကျွန်တော်မြန်မာနိုင်ငံကိုပြင်ပြပြီးတော့နိုင်ငံသားဖို့ဖို့မဟုတ်ပါနော်ဒီကလာဘကဘောင်နဲ့တက်ဆိုင်ရာသူတို့လိပ်စာတွေမှာဒီစီစစ်အတည်ပြုတဲ့အချိန်မှာတချို့လည်းဟိုဒီမှာစီစစ်လို့မရတာတွေတွားပြီးတွေ့ရပါတယ်ဗျာဒါကြောင့်မို့ကျွန်တော်တို့ကလည်းလက်ရှိအချိန်မှာတော့မြန်မာနိုင်ငံသားဆိုသူဆိုရဲ့ကျွန်တော်တို့တုံးထုံးထားတာဖြစ်ပါတယ်ခင်ဗျာဟုတ်
သူတို့နှစ်ဦးရဲ့ယောဂအခြေအနေတည်ငြိမ်နေပြီးဆေးရုံဆင်းဝင်တော့မပြူသေးဘူးလို့အကြောင်းကြားလာတယ်လို့ဆိုပါတယ်။သူတို့ဟာမာရှောက်ဆန်နဲ့ပြန်လန်းရန်ဆိုသူတွေဖြစ်ပြီးတကယ်ပဲမြန်မာနိုင်ငံသားဟုတ်မဟုတ်ဆိုတာကိုတော့အတိမပြုနိုင်သေးပါဘူး။တရုတ်နိုင်ငံမှာဖြစ်ပွားနေတဲ့ COVID-19 ကြောင့်မြန်မာနိုင်ငံကိုပြန်ချင်သူ1500ဝန်းကျင်လောက်ကတန်ယုံကိုသတင်းပို့ထားပြီးသူတို့တွေကဆစ်ဆစ်ပြီးဖြစ်တဲ့အယောက်900လုံးကိုပြန်ပို့နိုင်မှုအတွက်တရုတ်အစိုးရတာဝန်ရှိသူတွေနဲ့ညှိနှိုင်းဆောင်ရွက်ပေးနေတယ်လို့ဆိုပါတယ်။သူတို့တွေကတရုတ်ပြည်ထဲကိုတရားမဝင်လာရောက်အလုပ်လုပ်ကိုင်နေသူတွေဖြစ်ပြီးဒီကနေ့ထိတော့အဲ့ဒီအယောက်900တဲက154ဦးကိုနေရက်ပြန်ပို့လိုက်ပြီလို့တန်ယုံတာဝန်ရှိသူကအခုလိုပြောပါတယ
်154ရောက်တော့ကျွန်တော်ပို့လိုက်ပြီပို့လိုက်တော့နှစ်တုပ်တော့ရောက်သွားပြီပေါ့နော်ဒီနေ့တုပ်ထက်ရောက်မယ်ဒီနေ့တုပ်ရောက်သွားတော့အလုံး154ရောက်တော့ပါပြီ
ကျန်ရှိနေသူတွေကိုပြန်ပို့နိုင်မှုအတွက်လည်းတရုတ်အာဏာပိုင်တွေနဲ့ညှိနှိုင်းဆောင်ရွက်နေတယ်လို့သိရပါတယ်တရုတ်နိုင်ငံကိုရောက်ရှိနေတဲ့မြန်မာနိုင်ငံသားတွေအနေနဲ့အခက်အခဲရှိလာခရင်ပေကျင်းမြို့မှာရှိတဲ့မြန်မာတန်ယုံကိုဆက်သွယ်အကြောင်းကြားဖို့အသိပေးထားပါတယ်။တရုတ်နိုင်ငံဟူပေပြည်နယ်ဝူဟန်မြို့ကနေစတင်ဖြစ်ပွားခဲ့တဲ့ COVID-19 ကိုရိုနာရောဂါပိုးဟာအခြားနိုင်ငံပေါင်း86နိုင်ငံကိုကူးစက်ခဲ့ပြီးဒီကနေ့မတ်လ5ရက်ညနေခင်းစည်ရင်အရလူပေါင်း 96,000 ကျော်ကူးစက်ခံနေရတာပါ။ဒါဟာကဘာလှည့်အပျော်စီးသင်္ဘော Diamond Princess 4ကကူးစက်ခံရသူ906ယောက်နဲ့သေဆုံးသူ6ဦးရဲ့စီးရင်ကိုပါထည့်ထွက်ထားပြီးစုစုပေါင်းသေဆုံးသူကတော့3300ကျော်အထိရှိနေပြီးတရုတ်နိုင်ငံမှာအများဆုံးဖြစ်ပါတယ်။